သမ္မတဖြစ်တာကြောင့်2020ရွေးကောက်ပွဲကိုဥပဒေမဲ့ပယ်ဖျက်ဖို့ကြံစီခဲ့တယ်ဆိုတဲ့ဆွဲဆိုခြင်းကနေမစ္စတာထရမ့်မှာကိလွန်ခွင့်မရှိဘူးလို့ဝါရှင်တန်ယူကန်တရားရုံးကအင်္ဂါနေ့မှာတညိတညွတ်ထဲဆုံးဖြတ်လိုက်ပါတယ်။သမ္မတဖြစ်တာဝန်ရှိနေစဉ်နောက်ဆုံးရက်တွေမှာလုတ်ခဲ့တာကြောင့်သမ္မတတယောက်ရဲ့တာဝန်ပိုတရားတွေနဲ့ဆက်ဆက်နေပြီးသမ္မတကိုတရားဆွဲလို့မရတဲ့အတွက်ဒီအမှုကိုဆွဲဆိုမရဘူးလို့မစ္စတာထရမ့်နဲ့သူ့ရှေ့နေတွေကရှောက်ထားခဲ့ကြတာပါ။တရားဥပမာတရားသူကြီး၃ယောက်ကစဉ်းစားခဲ့ပြီး၃မဲ၃ညမဲနဲ့ဆုံးဖြတ်ခဲ့တာဖြစ်ပါလေ။သမ္မတဟောင်းမစ္စတာထရမ့်မှာနိုင်ငံသားတယောက်ဖြစ်လာပြီးအခြားသောရာဇဝတ်ကြောင်းရာဆွဲဆိုခံရသူအားလုံးခုခံတယ်လို့မျိုးခုခံရမှာဖြစ်တယ်လို့တရားဥပမာဆိုပါလေ။ရွေးကောက်ပွဲကိုလွတ်တော်ကအတည်ပြုအမှာဖီလံကလန်လှုပ်ဖို့ဒုတိယသမ္မတအပြင်ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့တရားရေးဌာနကိုဖိအားပေးခဲ့ပြီးမဲမတမာမှုရှိတယ်လို့Mr. Trump ကပါရွေးစွာပြောဆိုခဲ့ကြအောင်အစိုးရအထူးရှင်းနေ Mr. Jaspic က Mr. Trump ကိုတရားစွဲဆိုခဲ့တာပါ။သမ္မတ House Trump မှာဆွဲဆိုချက်ပေါင်း60တခုနဲ့ဒီအမှုပြင်အခြားရာဇဝတ်မှုသုံးမှုကိုလည်းရင်ဆိုင်နေရပါတယ်။အမှားမလုပ်ခဲ့ပါဘူးလို့ Mr. Trump ကတော့ပြောပါတယ်။